န်နဝါရီလ18ရက်အောက်ကြာနေ့ညနေကဝါရှင်တန်ဒီစီမြို့တော်ရှိအမေရိကန်နိုင်ငံဆိုင်ရာမြန်မာအသံရုံးမှ65ချိန်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားကိုကျင်းပခဲ့ပါတယ်ခင်ဗျာ1988ပြည်သူ့အရေးတော်ပုံနောက်ပိုင်းမြန်မာနဲ့အမေရိကန်နှစ်နိုင်ငံအကြားဆက်ဆံရေးလျှော့ချပြီးယာယီတန်ရုံးတာဝန်ခံတွေပဲထားရှိခဲ့ရကနေတာမတ်ကြီးအဆင့်ပြန်လည်ခန့်အပ်ခဲ့ရမှာပထမဆုံးမြန်မာတာမတ်ကြီးအဖြစ်တာဝန်ပေးအပ်ခံခဲ့ရတဲ့တာမတ်ကြီးဦးတန်းဆွေကဒီနေ့ဟာအင်မတန်မင်္ဂလာရှိတဲ့နေ့ပါပဲလို့ RFA ကိုပြောပါတယ
်ကျွန်တော်တို့ဒီနေ့ပွဲကျင်းပတယ်အရင်တုန်းကမလာတဲ့လူတွေလာတယ်အားပေးတဲ့လူတွေများတယ်ကျွန်တော်ဘဝမှာမျှော်မှန်းဆုံးကတော့မြန်မာ့နိုင်ငံတကာကလေးစားစီစဉ်တာပဲအဲကျွန်တော်တို့လေးစားအောင်လည်းကျွန်တော်တို့နေမှကျွန်တော်တို့လုပ်မှရမယ်အဲ့တော့နိုင်ငံသားအလုံးအားလည်းအခုအကြောင်းလက်မှုတွေအများကြီးဖြစ်လာပြီအဲလွတ်လပ်တာလည်းကျွန်တော်65နှစ်ရှိသွားပြီကျွန်တော်တို့လေးစားအောင်နေလေးစားကြမှာပဲအခုလည်းဒီအရေးရောက်နေရအများကြီးတွေ့ရနေလို့ဆိုသိတ်ဝန်းတာလည်းသိပီတိဖြစ်တယ
်အခမ်းအနားကိုတက်ရောက်လာတဲ့အမေရိကန်နိုင်ငံရဲ့ဌာနအရှေ့အာရှနဲ့ပစိဖိတ်ရေးရာလက်ထောက်နိုင်ငံရဲ့ဝန်ကြီးကတ်ကမ်ဘယ်ကိုမြန်မာနိုင်ငံရဲ့လက်ရှိအခြေအနေနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ RFA ကမြစ်တာရပ်ခံခဲ့ပါတယ်
There are obviously challenges on the ground, but we are very supportive of the reform process. We will continue to engage closely with the government.
မြန်မာနိုင်ငံမှာလက်တွေ့ဖြေရှင်းရမယ့်စိန်ခေါ်မှုအခက်အခဲတွေရှိနေတာကတော့အထင်ရှားပါပဲခင်ဗျာ။ကျွန်တော်တို့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံရဲ့ပြုပြင်ပြောင်းလဲရေးလုပ်ငန်းစဉ်တွေကိုအလေးနဲ့ထောက်ခံအားပေးပြီးဆက်လက်ပူးပေါင်းဆောင်ရွက်မှာဖြစ်ပါတယ်။တိုင်းသာဒေသတွေကစူပူမငြိမ်မသက်မှုတွေအပါအဝင်စိန်ခေါ်နေတဲ့ပြဿနာတွေကိုမြန်မာအစိုးရနဲ့လက်တွဲဖြေရှင်းမှာဖြစ်ပါတယ်လို့ပြောပါတယ်။မြန်မာနဲ့အမေရိကန်နိုင်ငံတော်တချင်းတန်တွေပြန့်လွင့်နေခဲ့တဲ့65ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားပွဲကိုအမေရိကန်နိုင်ငံသားရေးဌာနမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ပက်ထရစ်မာဖီနဲ့နိုင်ငံတကာတန်အမတ်ကြီးတွေအပြင်မြန်မာနိုင်ငံသားတရားခန့်တက်ရောက်ခဲ့ကြောင်းပါခင်ဗျာ။